က်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုပ်ဟမ်မင်းကြီးဖရန်စစ်ဟာကာဒီနယ်ယဟန်အမှတ်22ပါးကိုစနေနေ့ကအသစ်ခန့်လိုက်ပါတယ်။ဒီထဲမှာဗာတီကန်နန်းတော်ရဲ့အဓိကကျသူတွေပါဝင်သလိုကက်သလစ်ကျောင်းတော်အတွင်းပြုပြင်ပြောင်းလဲမှုတွေနဲ့သူ့ရဲ့အမွေအနှစ်ကိုခံကန့်စေမဲ့နယ်ပယ်ဒေသကသူတွေလည်းပါဝင်ပါတယ်။ကာဒီနယ်အသစ်တွေထဲမှာဗာတီကန်အယူဝါဒရေးရာယုံရဲ့အကြီးအကဲအသစ်ဖြစ်တဲ့ကာဒီနယ်ဗစ်တာမန်နျူအယ်ဖာနီတက်စ်လည်းပါဝင်ပါတယ်။ဒါ့အပြင်ဟောင်ကောင်၊ဂျေရုဆလင်နဲ့တောင်ဆူဒန်လိုပထဝီနိုင်ငံရေးရအချက်ချာကြတဲ့ဒေသတွေကကက်သလစ်ယဟန်တွေလည်းပါဝင်ပါတယ်။စိန့်ပီတာယင်မြင်ကဝတ်ပြုဆုတောင်းပွဲအစမှာပုပ်ယဟန်မင်းကြီးကကာဒီနယ်အသစ်တွေကိုဩဝါဒမိန့်ကြားရမှာယဟန်အမတ်တွေရဲ့မတူကွဲပြားမှုနဲ့နေရက်ဒေသပထဝီအနေထားကွဲပြားနေမှုကိုတန်ဆောင်တီးဝိုင်းကြီးတစ်ခုကဂီတသမားတွေနဲ့ခိုင်းနိုင်ဥပမာပေးပြီးမှတ်ကြားခဲ့ပါတယ်။ကက်သလစ်ကျောင်းတော်တွေတာဝန်ထမ်းဆောင်မှာတခါတရံတကိုယ်တော်တီးမုတ်ရတာရှိတယ်လို့တခါတရံမှာတော့အဖွဲလိုက်တီးမုတ်ရမှာဖြစ်ကြောင်းမိန့်ပါတယ်။မတူကွဲပြားမှုတွေကမရှိမဖြစ်လိုအပ်ပေမဲ့အတန်တစ်ခုစီဟဘုံမျှဝေတူညီတဲ့စနစ်ဒီဇိုင်းတစ်ခုကိုအထောက်ကူဖြူရမယ်လို့ဆိုပါတယ်။အခုလိုကာဒီနယ်ယဟန်အမတ်တွေအသစ်ခန့်မှုကကက်သလစ်ကျောင်းတော်ရဲ့ယဟန်အမတ်အဖွဲ့မှာပုပ်ဟမ်းမင်းကြီးရဲ့ဩဇာကိုပုံမချဲ့ထွင်တာဖြစ်တယ်လို့တချိန်ချိန်မှာဒီအဖွဲ့ကပဲပုပ်ဟမ်းမင်းကြီးရဲ့ရိုက်ရာဆက်ခံမဲ့သူကိုရွေးချယ်ရမှာဖြစ်ပါတယ်။ဖျားကျောင်းတော်ရဲ့အင်ရှိဇံများလို့တင်စားကြတဲ့မဲပေးခွင့်အရွယ်ရှိတဲ့ကာဒီနယ်ယဟန်အမတ်တွေရဲ့၄ပုံ၃ပုံနီးပါးကိုပုပ်ဟမ်းမင်းကြီးကခန့်ခဲ့တာလည်းဖြစ်ပါတယ်များ။